အိန္ဒိယနဲ့တရုတ်နိုင်ငံကြားလက်ရှိဖြစ်နေတဲ့နမိတ်ငင်းပွားမှုပြဿနာကိုဂျာဝင်ဆောင်ရွက်ပေးခြင်းနဲ့လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကမ်းလှမ်းလိုက်တဲ့အပေါ်နိုင်ငံစလုံးကလက်မခံဘဲပယ်ချလိုက်ပါတယ်။အိန္ဒိယအနေနဲ့ဒီကိစ္စကိုငြင်းငြမ်းစွာဖြေရှင်းဖို့အတွက်တရုတ်နိုင်ငံနဲ့ဆွေးနွေးနေတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအနူရက်ဆွီဗက်စတဗယ်ကသတင်းတောက်တွေကိုပြောပါတယ်။ဒါပြင်တရုတ်နိုင်ငံကလည်းအိန္ဒိယနဲ့တရုတ်နိုင်ငံကြားနဲ့နမိတ်ပြဿနာအငင်းပွားမှုမှာဒါကတပြနိုင်ငံတစ်ခုကဝင်ရောက်ဖြေရှင်းပေးပြန်မလို့ဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဒေါလီကျန်းကပြောပါလေဒီမနာတောင်တန်းဒေသမှာရှိတဲ့အိန္ဒိယနဲ့တရုတ်နိုင်ငံနယ်စပ်ကနေနေပိုင်ဆိုင်မှုအငင်းပွားနေတဲ့လဒတ်ဒေသမှာတစ်ဖက်တပ်တွေစခန်းတည်ဆောက်နေတာကြောင့်ထိတိုက်တွေ့နေကြတာပါတစ်ဖက်စလုံးကလည်းတစ်ဖက်နဲ့တစ်ဖက်နယ်စပ်ဖြတ်ကျော်တယ်ဆိုပြီးတော့ပြန်လည်ဆွတ်ဆွဲနေကြပါတယ်အဲ့ဒီသားမှာနိုင်ငံသားနေမီပိုင်ဆိုင်မှုအငင်းပွားနေတာတွေဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးကရှိလာခဲ့တာဖြစ်ပြီးတော့အခုဒီချိန်ကတော့1962ခုနှစ်နောက်ပိုင်းနဲ့အခုလက်လောနှစ်တွေအတွင်းမှာသိုးရင်စရာအကောင်းဆုံးအခြေအနေဖြစ်ပါတယ်နှစ်ဖက်စစ်ဘက်တော်ရှိသူတွေနဲ့တာမန်ရေးဆွေးနွေးမှုတွေရှိနေပေမဲ့လည်းတင်းမာမှုတွေရောကြတဲ့အရေးလက္ခဏာတော့မတွေ့ရသေးဘူးလို့အိန္ဒိယဘက်ကလေးလာဆောင်ကြည့်သူတွေကပြောပါတယ်ခင်ဗျာ